အီရန်နိုင်ငံမှာစုမြင့်မှာအရသားတွေမကြခင်ကတည်ဆုံခဲ့ရတဲ့အတွက်ယူကျုံမရဝမ်းနဲ့စိတ်ထိခိုက်မိတယ်လို့အမေရိကန်စစ်တပ်ကထုတ်ပြောလိုက်ပါတယ်။နိုင်ငံမြောက်ပိုင်းမှာစုမြင့်မှာလူပေါင်း100အထိအခုလိုတည်ဆုံခဲ့ရတာဟာအမေရိကန်ဦးဆောင်တဲ့မဟာမိတ်အဖွဲ့လေကြောင်းတက်ခဲမှုကြောင့်လို့ဆဆွဲလာတဲ့ပေါ်စုံစမ်းစစ်ဆေးမှုတွေလုပ်နေတယ်လို့ပန်တဂွန်စစ်ဌာနချုပ်ကမနေ့ကကြေညာလိုက်ပါတယ်။ဒီကြေညာချက်ထဲမှာကမ္ဘာလေပိုင်းရှိရာအမေရိကန်ကုကဲရေးတပ်မှုဗိုလ်ချုပ်ကြီးဂျိုးဆပ်ဗိုလ်တာကအစပိုင်းစစ်ဆေးတွေ့ရှိမှုတွေအရဒီအသားတွေတိုက်ခိုက်တည်ဆုံခဲ့ရတဲ့အထက်မှာဆဆွဲထားတဲ့မူဆူးမျိုးအနောက်ပိုင်းမြို့ဟောင်းမှာအခုလ18ရက်နေ့တုန်းကတော့မဟာမိတ်အဖွဲ့ရဲ့လေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့တာတွေတွေ့ရှိထားတယ်လို့ထုတ်ပြောလိုက်ပါတယ်။ဒီမဟာမိတ်တပ်တွေရဲ့လေကြောင်းတိုက်ခိုက်မှုအထောက်အကူနဲ့အီရတ်ဆိုးရတပ်တွေဟာ2014ခုနှစ်ကနေစပြီး IS Islamic အကြမ်းဖက်သမားတွေစထိန်းချုပ်လာခဲ့တဲ့မူဆူးမျိုးအနောက်ပိုင်းကိုပြန်သိမ်းယူဖို့ဆက်ကြိုးပမ်းနေခြင်းမှာအခုလိုဖြစ်ရတာပါ။ဗိုလ်ချုပ်ကြီးဖော်တက်ကဒီမူဆူးမျိုးတိုက်ပွဲမှာအတိုင်းအတာတစ်ခုတည်းအောင်မြင်မှုတွေရှိလာနေခဲ့ပေမဲ့ခက်ခက်ခက်ခက်ဆက်တိုက်နေရတော့ပဲဘာလို့လဲဆိုတော့ IS စစ်သွေးကြွားတွေကအရက်သားတွေတဲကနေထွက်ပြီးစစ်စင်ရေးလုပ်နေလို့ဖြစ်တယ်။ဒါပေမဲ့အရက်သားတည်ဆုံမှုအ ਨੇ ဆုံးဖြစ်အောင်တော့အစွမ်းကုန်ကြိုးစားနေတယ်လို့ဆက်ပြောခဲ့ပါတယ်။အီရတ်ဆိုရတပ်ဖွဲ့တွေကတော့မတ်လ18ရက်နေ့မဟာမိတ်လေကြောင်းတိုက်ခိုက်မှုကြောင့်ဒီအရက်သားတွေထိခိုက်တိုက်ချေခဲ့တာမဟုတ်ဘူးလို့ယူဆတယ်။အကြောင်းက IS Islam စစ်သွေးကြွားတွေဘုံနဲ့တိုက်ခိုက်မှုကြောင့်ဖြစ်ရတဲ့အထောက်အထားတွေတွေ့ရှိထားလို့ပါလို့ဆိုပါတယ်ခင်ဗျ။